လက်ရှိဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာကာယရောဂါဆိုးနဲ့ပတ်သက်ပြီး WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့အကန့်အတွဲပုံကိုကြည့်ပြီးအမေရိကန်ကပေးနေတဲ့ရန်ပုံငွေတွေကိုဖြတ်တောက်ပစ်ဖို့စဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ကာနေမှာပြောကြားလိုက်ပါတယ်။ဒါအပြင် WHO ဟာဒီရောဂါရဲ့ဆိုးရတဲ့အခြေအနေကိုရှော့ပေါ့ပြောနေတဲ့တရုတ်ဘက်ကပါလိုက်ပြီးဆောင်ရွက်ပေးနေတယ်လို့ဆွဆွဲလိုက်ပါတယ်။အမေရိကန်ပြည်ထောင်စုက WHO အတွက်ရန်ပုံငွေအတော်များများထောက်ပံ့နေပေမဲ့WHO ကတော့တရုတ်ကိုပဲတိတ်ပြီးဦးစားပေးနေတာတွေ့ရတာကြောင့်အခုသေးသေးချာချာပြန်စဉ်းစားဖို့လိုအပ်လာပြီဖြစ်ကြောင်းသမ္မတထရမ့်ကသူ့ Twitter မှာရေးပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုရဲ့တရုတ်တွေဝင်ရောက်ခွင့်မပိတ်ပင်ဖို့ WHO ကအစောပိုင်းမှာအကြံပေးခဲ့ပေမဲ့ခံအားလျော်စွာပဲသူကပယ်ချခဲ့ကြောင်းနဲ့ဘာကြောင့်အခုလိုမျိုးမှားရွံ့တဲ့အကြံပေးချက်ပေးရလဲဆိုတာကိုလည်းမေးခွန်းထုတ်ခဲ့တာပါ။WHO ဟာသူ့ရဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာကာယရောဂါဆိုးနဲ့ပတ်သက်ပြီးတုံ့ပြန်ဆောင်ရွက်မှုတွေအတွက်မေးခွန်းထုတ်မှုတွေတစ်နှစ်တခြားတိုးပြီးရန်ဆိုင်လာနေရတာပါ။ပြီးခဲ့တဲ့လတုန်းကလည်း WHO အကြီးအကဲဒေါက်တာတက်ဒရော့စ်ဂေဘရီယက်ဆက်ကိုတရုတ်အစိုးရပြောတာကိုထောက်ခံပြီးအကြီးအကျယ်လွဲမှားတဲ့ညှိညာချက်တွေမထုတ်ပြန်ဖို့အမေရိကန်အထက်လွှတ်တော်ကရောအောက်လွှတ်တော်ကပါတောင်းဆိုတဲ့အဆိုပြုချက်တရက်ကိုတင်သွင်းခဲ့တာပါ။